ရှင်းလေမန်ဒီတာအသက်ရှင်လမ်းကြောင်းဆိုင်ရာမတ်ကူးဆက်မြန်ယောဂပြန့်နှံ့မှုပြဿနာကိုကန့်တွဲဖြစ်ရှင်းမှုတောင်ကိုရီးယားသမ္မတပက်ကွန်ဟဲဟာရှေ့တင်ပတ်အမေရိကန်ပြည်တော်စုကိုတောင်းမဲ့ခီးစဉ်ကိုရွှေ့ဆိုင်းလိုက်ပါတယ်အမေရိကန်သမ္မတဘရက်အိုဘားမားနဲ့တွေ့ဆုံမဲ့ခီးစဉ်ကိုပြန်စီစဉ်မယ်လို့လည်းသမ္မတယုံကပြောဆိုခဲ့တာပါမတ်ယောဂကြောင့်နောက်ထပ်လူနူးသိဆုံးခဲ့တဲ့အကြောင်းဒီကနေ့ထပ်မံအတည်ပြုကြေညာခဲ့တဲ့အတွက်လည်းအခုဆိုရင်သိဆုံးသူစုစုပေါင်း9ယောက်ထိရှိသွားပါပြီသိဆုံးသွားသူ2ဦးဟာအသက်60ကျော်နဲ့80ကျော်အရွယ်ဖြစ်ကြပြီးကျန်းမာရေးပြဿနာအခမ်းရှိသူတွေဖြစ်တယ်လို့လည်းတောက်ကိုရီးယားတာဝန်ရှိသူတွေကပြောပါတယ်။ယောဂကူးစက်ခံရသူ73ဦးထပ်မံတွေ့ရှိကြောင်းကြေညာခဲ့တဲ့အတွက်စုစုပေါင်းလူနာရေတွေ့ရလဲ108ယောက်ထိရှိသွားပါပြီ။ကူးစက်မှုတွေအားလုံးကတော့ဆေးရုံတွေမှာသာဖြစ်တယ်လို့လည်းတာဝန်ရှိသူတွေကပြောဆိုခဲ့ကြတာပါ။ကြာရင်ကတောက်ကိုရီးယားနိုင်ငံကိုခရီးသွားပြီးပြန်ရောက်လာသူအသက်22နှစ်အရွယ်အမျိုးသမီးတူဖြားနာပြီးနှာစင်းနေတဲ့အတွက်ဆေးရုံကိုအပြေးလွှာပို့ပေးခဲ့ရတဲ့ဟောင်ကောင်ကျွန်းကစတော့ဈေးကွက်မှာတော့ဒီကနေ့လှုပ်လှုပ်ရှားရှားဖြစ်ခဲ့ရပြီးအစုရှယ်ယာဈေးတွေလည်းတက်ရတယ်လို့ကြေညာတော့ပါတယ်။ဟောင်ကောင်အာဏာပိုင်တွေကတော့တောင်ကိုရီးယားကိုခီးသွားမဲ့သူတွေအတွက်ဒီသတင်းပတ်ထဲမှာပဲသတိပေးချက်ထုတ်ပြန်ထားတာပါ။ဒေတာရင်းကတခြားနိုင်ငံတွေမှာလည်းတောင်ကိုရီးယားနိုင်ငံကိုခီးသွားမဲ့သူတွေအတွက်သတိပေးချက်တွေထုတ်ပြန်ခဲ့ကြတယ်လို့တုတ်ခွေးရောဂါလက္ခဏာမျိုးတွေကိုသတိထားစောင့်ကြည့်ကြဖို့လည်းညွှန်ကြားထားကြပါတယ်။